ေဒီယိုအစီအစဉ်ဖြစ်တယ် AWR ညှော်လင့်ချင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ပါရှင်များခင်ဗျာညှော်လင့်ချင်းအတန်မြန်မာဓမ္မရေဒီယိုအစီအစဉ်ကိုနာနဲ့6နာရီမိနစ်30မှ8နာရီအထိ25မီတာ kilohertz 11925ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာ kilohertz 11853ညာကနေနိုင်စင်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါရဲ့ရှင်။ဒေါက်တာရှင်များရှင်။အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုရောစိတ်ပါကျမ်းမာစေဖို့ယင်ကျမ်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရဲ့ရှင်။
ဆေးပင်များခန္ဓာမှာနန္တာစီအပင်ရဲ့ဆေးဘဝင်ပုံအကြောင်းလေးကိုကျမမေသူကတင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်။သောတာရှင်များရှင်နန္တာစီအပင်ကယာတိပင်မျိုးဖြစ်ပါတယ်။နန္တာစီအပင်အရွက်နာလေးတွေကခွဲသွားစိတ်ပုံစံဖြစ်ပြီးရွက်ဖြားချွန်ပါတယ်။မျိုးရည်နဲ့ရှိတဲ့နန္တာစီအပင်ရဲ့အပွင့်လေးတွေကပန်းနုရောင်နဲ့အဖြူရောင်ဖြစ်ကြပြီးပင်စီထိတ်မှာအတွဲလိုက်ပွင့်တတ်ကြပါတယ်။နန္တာစီအပင်ရဲ့ဆေးဘက်ဝင်တဲ့အစိတ်ပိုင်းတွေကတော့အမြင့်ပဲဖြစ်ပါတယ်ရှင်။နန္တာစီအပင်မှာဆင်းနီးဖော်ဆက်ပုံနဲ့ဆေးတောက်ပုံဆင်းညွှန်းလေးကိုဖော်ပြပေးချင်ပါတယ်ရှင်။နန္တာစီအပင်ရဲ့အမြင့်မုတ်ထမင်းစားစွန်းနှစွန်းကိုရင်နှွေးတောက်ရည်ခွက်တစ်ခွက်နဲ့ရောပြီး15မိနစ်ကြာစိမ်းထားပေးမယ်ဆိုရင်နန္တာစီဆေးရည်ကိုရရှိပါတယ်။နန္တာစီဆေးရည်အနည်းငယ်ကိုရင်နဲ့ရောပြီးနေ့အချိန်မှာတောက်ပေးမယ်ဆိုရင်ခေါင်းတစ်ချမ်းကပ်ယောဂါ၊ပန်းနာရင်ကျက်ယောဂါ၊ကြက်တက်ချင်းနဲ့စိတ်ချောက်ချားခြင်းဖြစ်တဲ့ယောဂါတွေကိုတက်တာပြောက်ကင်းစေပါတယ်ရှင်။အိပ်မပျော်တဲ့ယောဂါတွေအနေနဲ့အိပ်ရာဝန်ကနေ့အချိန်တစ်ခွက်တောက်ပေးမယ်ဆိုရင်နှစ်ချိုက်စွာအိပ်ပျော်စေပါတယ်။နန္တာစီဆေးရည်ကိုပြားရည်၊ရှောက်ရည်တွေနဲ့ရောပြီးတောက်နိုင်ပါတယ်ရှင်။သတိပြုရမယ့်အချက်ကတော့နန္တာစီဆေးရည်ကိုဆွဲပြီးတောက်သုံးပါကခေါင်းကိုက်ခြင်း၊မူးဝေ့ခြင်း၊မျက်စိမုန်ခြင်းအိယာထချိန်မှာစိတ်မကြည်မလင်ဖြစ်ခြင်းများခံစားရတတ်ကြောင်းပြောကြရင်ဆေးစွမ်းထက်တဲ့ဆေးပင်များခန္ဓာမှာနန္တာစီဆေးပင်ရဲ့ဆေးဘက်ဝင်ပုံနဲ့ဆေးတောက်ပုံဆင်းညွှန်းလေးကိုဖော်ပြပေးလိုက်ရပါတယ်ရှင်။သောတာရှင်များရှင်ဆေးစွမ်းထက်တဲ့ဆေးပင်များခန္ဓာမှာနန္တာစီအပင်ရဲ့ဆေးဘက်ဝင်ပုံအကြောင်းကြားသိခဲ့ရသလိုနောက်လာမယ့်အချိန်တွေမှာဘလို့ဆေးဘက်ဝင်အပင်ရဲ့အကြောင်းတိဆက်ပေးဦးမလဲဆိုတာသိရလေအောင်စောင့်မျှော်နှားဆင်အားပေးကြပါအောင်လားရှင်။သောတာရှင်များအနာရောဂါပြရအပေါင်းမှကင်းဝေးနိုင်ကြပါစေရှင်။
Shall I retrieve? Hey, my te mo nai dai wai go na ama dan ya re na sin jin nya ye nai ma la we na sing ngo ni da nya jin lo nai sha ye sin ku lo nya straight nai ma la ni da chin shi ba
တော်တော်ရှင်များရှင်တရားဒေသနာတော်ကိုတိတ်ခါတော်ရဓမ္မဆရာဦးတိမ်မောင်ဆန်းမှဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နားတော်တာဆင်ရင်ခွန်အာယူကြပါစို့
။ချစ်တော်ဓမ္မမိတ်ဆွေများမင်္ဂလာပါလို့ရှုဆောင်နှုတ်ခွန်းဆက်တာပါတယ်။ဒီနေ့မင်္ဂလာရှိသောနေ့တင်ပါလို့ရှိရင်ချစ်တော်မိတ်ဆွေများကြမ်းမာခြင်းပျော်ရွှင်ခြင်းငြိမ်သက်ခြင်းပြပြပြည့်ဝဆုံးလင်ကြပါစေလို့လည်းရှုဆောင်ပထမဆုတောင်းဆန္ဒပြုကြပါတယ်။ဒီနေ့မျောနေချက်ဓမ္မဒေသနာနဲ့ပါဆက်လက်ဝင်ငှတ်သွားမယ့်သတင်းစကားကတော့တတိယအမည်အမျိုးစာခရစ်တော်ပြောခဲ့တဲ့ပုံပမာတဲကနေမှာတတိယအမည်အမျိုးစာကိုကျွန်တော်လေ့လာကြပါစို့ပထမကတော့ကျွန်တော်တို့လမ်းလိုက်ကြတဲ့မျိုးစိလမ်းမည်မျိုးစာကိုကြားခဲ့ပြီးပြီဒုတိယကတော့ကျွန်တော်ကြောက်ပေါ်များတဲ့အရတေတာမှာကြားတဲ့မျိုးစိကြောက်ပေါ်မှာကြားတဲ့မျိုးစိအကြောင်းအရာသဘင်ကိုကျွန်တော်ကြားခဲ့ပြီးကြောက်ပေါ်ကြောက်ရဲ့မြေကြီးပေါ်မှာเนาะဒီတည့်ကတော့တတိယအမည်အမျိုးစာဒီနေ့ခရစ်တော်ဘုရားကကျွန်တော်တို့ကိုချစ်တဲ့ခါမှာကျွန်တော်တို့ကဒီမြေမျိုးစားတွေနဲ့နှိုင်းရှင်ပြီးတော့ယနေ့သူ့ရဲ့သတင်းစကားကိုဘလို့လက်ခံကြမလဲဘလို့နည်းအားဖြင့်သတင်းစကားကိုလက်ခံပြီးတော့ဘလို့ဖျားသခင်ကိုဘလို့ယုံကြည်ရမလဲဆိုတာကိုညွန်ပြနေတာဖြစ်ပါတယ်ချစ်တော်မြေစီတို့တတိယမြေမျိုးစားသူတို့အားလို့ရှင်စိတ်အာယုံပြန့်လွင့်စွာဖြင့်တရားစကားကိုကြားနာတတ်တဲ့နှလုံးသားကိုပုံဆောင်ထားပါတယ်เนาะစိတ်နှလုံးသားကစုစည်းမှုမဟုတ်ဘဲနဲ့အာယုံတွေပြန့်လွင့်ပြီးတော့ဒီတရားစကားကိုကြားနာတဲ့နှလုံးသားမျိုးဖြစ်ပါတယ်ဒါကြောင့်ရှင်မသက်ခန်းကြီး73အငယ်9မှာလို့ရှင်အချို့တော်မျိုးစိတ်တို့သည်စိုးပင်တွင်ကြသဖြင့်စိုးပင်တို့သည်ကြီးပွား၍ညင်းဆဲကြ၏ချစ်တော်မိတ်ဆွေတို့တရားစကားကိုကြားပြီးတော့လက်ခံပေမဲ့လည်းအသက်တာရဲ့စိုးရင်စရာများစုံစမ်းနောက်ဆက်ခြင်းများလောကီကြောကမှုများတို့ရှင်ဝင်ရောက်လာတဲ့ခါမှာအဲ့ဒီအရာဟာတို့ရှင်ယုံကြည်သူများရဲ့စိတ်ကိုလောကဘက်သို့ရိမ့်ရိုင်စေပြီးတော့စိတ်အာယုံလွဲပြောင်းစေခဲ့ပါတယ်ဒါကြောင့်စူပေါ်တဲ့မြေပေါ်မှာမျိုးစေ့ကျဲခြင်းအကြောင်းအရာနဲ့ခိုင်းနှိုင်းထားတာဖြစ်ပါတယ်။ဒီနေရာမှာလို့ရှိရင်စိုးရင်ကြောင်းကြမှုနဲ့စီးစိမ်ဥစ္စာကိုစူးများအဖြစ်သခင်ယေရှုကဖော်ညွှန်ထားပါတယ်။ဒါကြောင့်သခင်ယေရှုကဖော်ညွှန်ထားတာဆိုရှင်စိတ်ဝင်စားဖို့ရာကောင်းလာပါတယ်ချစ်တော်မိတ်ဆွေတို့။သခင်ယေရှုချိန်ကပဲအဲ့ဒီအရာများဆိုရှင်မှန်ကန်ကြောင်းတွေ့ရပါတယ်။သခင်ယေရှုအနေနဲ့ချမ်းသာကြွားတဲ့သူများအနေနဲ့ကောင်းကင်ဝင်ဖို့ရန်ခက်ခဲသူများဖြစ်ကြောင်းသတိပေးဟောကြားခဲ့တာကိုလည်းတွေ့ရပါတယ်။နောက်တထေးလေးတယောက်ပါတထေးလေးရဆိုရှင်သခင်ယေရှုတည်ကိုလာတယ်ကိုတော့ကျွန်တော်ကဆိုရှင်ထာဝရတည်ရဖို့ရံအတွက်ဘာလုပ်ရမလဲခရစ်တော်ကိုမေးခဲ့တယ်ခရစ်တော်ကမေးခဲ့တဲ့ခါမှာဆိုခရစ်တော်ကဆိုရှင်တထေးလေးကိုလွယ်လွယ်လေးပဲပြောတယ်ဒါဆိုရှင်မင်းပညာတော်ကြီးကိုစောင့်ဘုရားသခင်ကသူ့ရဲ့သားသမီးတွေကိုသူ့ရဲ့တရားလမ်းတိုင်လိုက်ဖို့ရံအတွက်ပညာတော်ကိုစောင့်ရှောက်ဖို့ဥပဒေကိုလိုက်ရှောက်ဖို့ရံအတွက်လိုအပ်တယ်ဆိုတဲ့အကြောင်းပြောပြတဲ့ခါမှာဟာကိုတော့ကျွန်တော်ကဒီဥပဒေတွေကိုငယ်တင်တောင်ကြီးခရီးဘွားနဲ့စာပြီးတော့မိဘလည်းတုံတင်တယ်ဘာသာတရားလည်းတုံနေတဲ့အတွက်ကြောင့်ကျွန်တော်လိုက်လျှောက်ပြီးသားပဲ။ကဲဒါတို့ရှင်မင်းကတကုလို့သေးတယ်။အဲ့ဒါကတော့ဘာလဲဆိုတော့မင်းကပစ္စည်းဥစ္စာဒနာရှိတယ်။အဲ့ဒါကြောင့်မင်းရဲ့ပစ္စည်းဒနာဥစ္စာတွေကိုရောင်းပြီးတော့မင်းရဲ့အိမ်နာနေခြင်းမုတ်ဆိုးမတွေစာရည်သားငါမခေါင်းပါတဲ့သူတွေလိုအပ်နေတဲ့သူတွေကိုဝင်ငှပေးပြီးတော့စင်ရသားတွေကိုဝင်ငှပေးပြီးတော့အဲ့ဒီဟာပြီးရတယ်မင်းငါနောက်ကိုလိုက်။အဲ့ဒါဆိုလို့ရှင်မင်းအတွက်ထာဝရလမ်းကိုလျှောက်ရမယ်။ပြောတဲ့အခါမှာဒီတထေးလေးရပါဖြစ်လေ။သူ့အိမ်မှာရှိတဲ့ပစ္စည်းဥစ္စာတွေကိုထိပါလာတဲ့ခါမှာသူ့နဲ့ချွေးရက်နဲ့သင်းသွင်းနဲ့ရှာထားတဲ့အရာတွေပေါ်မှာသူဘယ်တော့မှ လည်းလို့မရှုံဆုံးရှုံးနိုင်တယ်ဘူးသူရဲ့ပစ္စည်းတနာအောက်ထားတယ်ဘယ်တော့မှမပြောင်းရှင်ဘူးပစ္စည်းတနာအောက်စာပေါ်မှာဇိန်နဲ့မိန်နဲ့အေးအေးဆေးဆေးနေကျင်သေးတယ်ဒါကြောင့်ပစ္စည်းတနာအောက်စာကိုကျွန်တော်တို့ကလွယ်လွယ်နဲ့မစွန့်ပြစ်ချင်ကြဘူးပစ္စည်းတနာအောက်စာကကျွန်တော်တို့ရဲ့အသက်တာကိုဆွဲလန်းစေတယ်အဲ့တော့ကြာတထေးလေးကနောက်ဆုံးခရစ်တော်ကိုကြောခိုင်းပြီးတော့ထွက်ခွာသွားခဲ့တယ်ထာဝရအသက်နဲ့တရင်ကအတော်တွင်နဲ့ရွေးချယ်ခဲ့တဲ့အရာကချစ်တော်မိတ်ဆွေဒီတထေးလေးရဲ့ပုံပမာမှာကျွန်တော်တို့ရဲ့အသက်တာကိုပြန်လှည့်ပြီးတော့ညွန်ပြနေတာဖြစ်ပါတယ်။လောတာရဲ့မယားကိုလည်းကြည့်လိုက်အောင်။နောက်သူဟာတို့ရှင်စင်တောတုံတဲ့ဂေါမောရာမြို့မှာဖယားသခင်ကထွက်ခိုင်းတဲ့အခါမှာသူ့မှာကဘာဖြစ်ဆိုတော့အဲ့ဒီတိုင်းပြည်မှာသူမခြံခဲ့တဲ့ခြံထားခဲ့ရတဲ့သူမရဲ့အိုးအိမ်တွေသူမရဲ့ပစ္စည်းပစ္စည်းရတွေသူမရဲ့မွေးထားခဲ့တဲ့ဖယားကောင်းကြီးပေးခဲ့တဲ့တိရစ္ဆာန်တွေသူမဒနာဥစ္စာတွေကိုအုံနောက်ထဲမှာစဉ်းစားပြီးတော့ပြေးတဲ့အခါမှာအချိန်တန်တဲ့အခါနောက်ကိုလှည့်ကြည့်လိုက်တဲ့အခါကျတော့လောတာဟာလောတာရဲ့မယားဆိုရှင်ချက်ချင်းပဲစားတိုင်းဖြစ်သွားတယ်။ဒါချစ်တော်မိတ်ဆွေတို့ပစ္စည်းတနာဥစ္စာကကျွန်တော်တို့ကိုမမောစီတယ်။ကျွန်တော်တို့ကိုလောဘတက်စီတယ်။ကျွန်တော်တို့ရဲ့ဘဝတက်တာမှာအတော်မတတ်နိုင်ဘဲနဲ့ကျွန်တော်တို့ကိုဖျားသခင်တန်းနဲ့ပဲဖြည်းဖြည်းနဲ့ဝေးကွာစေခဲ့တဲ့အရာဖြစ်ပါတယ်။ဒါတော့ကြမ်းကြက်ချုပ်ကိုကျွန်တော်စဉ်းစားကြည့်ကြပါစို့။သခင်ယေရှုကငါအမှန်ငယ်ဆိုသည်ကားငွေရတတ်တော်သူသည်ကောင်းကင်နိုင်ငံတော်သို့ဝင်ခဲ့လာသည်တဲ့။ရှမသက်ခိုင်းဆက်ကိုအငယ်23မှာဖော်ပြထားပါတယ်။ဒါတရားပွဲတွေပဲကြည့်လိုက်ပါဦးငွေများတကယ်တကယ်လေးစီးပွားရေးရှာနေတဲ့လူဘယ်တော့မှတရားပွဲလာနားမထောင်ပါဘူးเนาะဒါကြောင့်ယေရှုကငါမင်္ဂဆုတင်ကငွေရတတ်တော်သူတည်ကောင်းကင်နိုင်ငံတော်ကိုဝင်ခဲလာတယ်တဲ့ကောင်းကင်နိုင်ငံကိုဝင်ဖို့ရန်အတွက်ခက်ခဲရှိတယ်နောက်ကြမ်းကျက်တစ်ခုကတော့တနည်းကငွေရတတ်တော်သူတို့တည်အမင်္ဂလာရှိကြ၏အကြောင်းမူကသင်တို့တည်မိမိတို့တတ်တာခြင်းကိုယခုခံရကြ၏တဲ့ဒါကြောင့်ငွေရတဲ့သူတွေဟာဆိုရှင်အမင်္ဂလာရှိကြတယ်ဘလို့နည်းအဖြစ်ငွေရှာကြတယ်လေနော်ဘလိုနည်းအဖြစ်စီးပွားရေးရှာကြမလဲစဉ်းစားကြည့်ပါဒါကြောင့်ဘုရားသခင်ကပြောတယ်သင်တို့ဒီတတချင်းကိုယခုခံကြရတယ်ဒါကြောင့်ကျွန်တော်ငွေတွေကျွန်တော်တို့ရဲ့ဒနာဥစ္စာတွေစီးစိမ့်တွေကယခုလောလောဆယ်အတွက်တော့ကောင်းတယ်အဆင်ပြေတယ်တော့ကျွန်တော်စိမ့်နဲ့နေနိုင်တဲ့လူရဲ့ဘောင်ထဲမှာဆိုရှင်အဆင်မြင့်နဲ့နေနိုင်တယ်အဆင်မြင့်နဲ့သွားနိုင်တယ်လာနိုင်တယ်နော်ဟိတ်ဟန်နဲ့အခြေအကျကျွန်တော်တို့နေနိုင်တယ်ဒို့ပေမဲ့လည်းဒါကတင်ကလေးပဲယခုချိန်ပဲခံစားရမှာနောင်ရေးအတွက်သင်ဘဝတက်တာမှာမစိတ်ချရဘူးဒါကြောင့်ရှင်လူကခိုင်း6ငွေ24မှာအတိအင်းဖော်ပြတာတယ်။ဒါကျွန်တော်တို့ရဲ့အသက်တာမှာတဘဝတာဒီခဏတာလေးအတွက်အသက်ရှင်ဖို့ရန်အတွက်မဟုတ်ဘဲနဲ့တဘဝတာအတွက်နောင်ရင်းအတွက်ကျွန်တော်စိတ်ချဖို့ရန်အတွက်အရန်ကြီးကြည့်ပါတယ်။ဒါချစ်တော်မိတ်ဆွေထိုကြမ်းကြက်များကိုစဉ်းစားကြည့်ပါ။သခင်ယေရှုခရစ်ကအဲ့ဒီစကားကိုမှန်ကန်နေမယ်ဆိုရင်ယခုချိန်ကိုပြန်လှည့်ပြီးတော့စမ်းစစ်ကြည့်ပါ။ကျွန်တော်ယခုချိန်မှာတော့ယုံဝိထုပစ္စည်းများတခါတည်းအငန်းများလောက်အောင်လိုချင်တတ်မှတ်ခြင်းနဲ့ယခုမှလိုချင်အချိန်ကာလဖြစ်ပါတယ်။နော်။များကြီးပဲကျွန်တော်ယုံဝိထုပစ္စည်းတွေများကြီးပဲကျွန်တော်တွေ့တာနဲ့လိုချင်တဲ့ကျွန်တော်ယူချင်တဲ့ဆန္ဒရှိတယ်เนาะအပေများလောက်ပို့ပြီးတော့မှန်ကန်နေလိမ့်မယ်လေချစ်တော်မိတ်ဆွေချမ်းသာကြွားဝမှုဟာလူတဦးတယောက်အာဆိုရှင်အချိန်တိုတွင်းဖြည့်ဆည်းခြင်းမဟုတ်ပဲねတဖြည်းဖြည်းနဲ့လူကိုဆုပ်ယုပ်ဖြည့်ဆည်းစေတဲ့အရာတစ်ခုဖြစ်ပါတယ်သခင်ယေရှုရဲ့ပေါင်းပင်ဥပမာကဲ့သို့ကြွယ်ဝမှုဟာဆိုရှင်တဖြည်းဖြည်းနဲ့ရှင်တန်ကြီးထွားလာပြီးတော့လူတယောက်ရဲ့ဇာတိတောက်ကိုဖြည့်ဆည်းစေတဲ့အရာဖြစ်ပါတယ်ဒါကြွယ်ဝချမ်းသာခြင်းအရဆိုရှင်အမားတို့အပြစ်မဟုတ်ပဲမဟုတ်ပါဘူးချစ်တော်မိတ်ဆွေတို့တို့ဘယ်မဲ့လဲချမ်းသာကြွယ်ဝမှုဟာကျွန်တော်တို့ခရစ်တော်ထံမှဝေးကွာစေတဲ့အရာတစ်ခုဖြစ်ပါတယ်။နောက်အရာတစ်ခုဖြစ်ဖို့ရန်အတွက်အရေးကြီးပါတယ်မိတ်ဆွေ။ဒါရှင်မသက်ခိုင်းဆက်တော်ငယ်နဲ့ဆန်းတဲ့နှစ်မှာဆိုရှင်စိုးပင်တွေအစစ်ကြမ်းခြင်းအကြောင်းအရာကတရားစကားကိုကြား၍လောကီမှု၌စိုးရိမ်ခြင်းနဲ့စိတ်စိမ်ဥစ္စာဤလှည့်စားခြင်းသည်တရားစကားကိုလွှမ်းမိုးညှင်းဆဲတတ်သောကြောင့်အသီးမသိနိုင်ဟုဆိုလိုတည်း။ဒါကြောင့်စိုးပင်မှာကြတဲ့မျိုးစေ့ကဆိုရှင်စိုးပင်ရဲ့ခြုံရွယ်တွေရဲ့အောက်မှာပေါက်ရတဲ့အဆိုတတ်ရှိတဲ့အပင်ပေါက်တယ်။သို့ပေမဲ့အပင်ကိုမိတ်ဆွေစဉ်းစားကြည့်ပါ။ခြုံရွယ်ပိတ်ပေါင်းနေကြတဲ့မှာဆိုရှင်အပင်ပေါက်လာတဲ့အခါမှာအပင်ကတော့လီတိလီတာဖြစ်နေမှာပဲ။နော်။သူကလီတိလီတာဖြစ်နေမယ်။ကြီးထွားဖို့ရန်အတွက်ခဲရင်တယ်။ဘာကြောင့်လဲသူရဲ့ပတ်ဝန်းကျင်ကဆိုရှင်ဝိုင်းပြီးတော့ထိုးနှက်ထားတယ်။ဒါကြောင့်ဒီနေ့ကျွန်တော်လောကရဲ့အလယ်မှာအသက်ရှင်ရတဲ့အခါမှာဒီနေ့လောကရဲ့စီးစိမ်ဥစ္စာတွေလောကရဲ့တတ်မဲ့ခြင်းတွေလောကရဲ့အရာတွေကကျွန်တော်တို့ဘုံမှာဝိုင်းပြီးတော့ထိုးနေတဲ့ခါမှာယနေ့ကျွန်တော်တို့ကအဲဒီကြားထဲမှာပေါက်နေရတဲ့စူးပင်ကြားထဲမှာပေါက်နေရတဲ့အစိလေးလိုဖြစ်နေပြသလားအဲ့တို့ကြောင့်ကျွန်တော်တို့တက်တာကိုပြန်နေပြီးတော့ဆန်းစစ်ပါခရစ်တော်တင်းနှလုံးသားကိုကြည့်နေတယ်ခရစ်တော်ဘုရားတင်းနှလုံးသားကိုကြည့်ပြီးတော့အဲ့ဒီလိုမျိုးစင်မျိုးမဖြစ်ဖို့ရန်အတွက်ခရစ်တော်ကတင်းကိုအားပေးနေတယ်တင်းကိုယခုချိန်မှာခရစ်တော်ကဆိုချင်ဖိတ်ခေါ်နေတယ်တင်းကိုငါထံသို့လာပါငါသည်ချမ်းသာပေးမယ်ယနေ့ကျွန်တော်တို့လောကရဲ့ချမ်းသာကိုမရှာနဲ့ခရစ်တော်ကိုတွားထံကိုတွားပြီးတော့ခရစ်တော်ပေးတဲ့ချမ်းသာခြင်းကိုကျွန်တော်ရရှိဖို့ရန်အတွက်ရန်ကြည့်ကြည့်တယ် ဒါသိညာနှလုံးသားတကားကိုဖွင့်ရပြီးတော့ယနေ့ကျွန်တော်တို့ကြားနာခဲ့ရတဲ့စိုးကြုံစိုးပြေပေါ်မှာကြားတဲ့မျိုးစစ်မျိုးမဟုတ်ပဲနဲ့ကျွန်တော်တို့ရဲ့ဒီမျိုးစစ်ရလို့ရှိရင်ဖရာသခင်တကယ်နှစ်သက်မြတ်လို့တဲ့မျိုးစစ်ပေါ်မှာအသက်တာကိုရှင်သန်ပြီးတော့ဖရာသခင်နဲ့အတူကျွန်တော်တို့ကဆိုရှင်လက်ပေါ်နဲ့ဒီအသက်ရှင်ကြတဲ့သားသမီးများဖြစ်ဖို့ယနေ့လောကရဲ့ထိုးနှက်မှုတွေလောကမှာရှိတဲ့အရာတွေကကျွန်တော်တို့နားမှာဝိုင်းရံနေတယ်ရုပ်ဝတ္ထုပစ္စည်းတွေလည်းဝိုင်းရံနေတယ်ဒီအရာတွေကိုကျွန်တော်တို့ကဆိုရှင်စူးညောင်ခလုတ်တွေဖြစ်နေတယ်ဒီစူးညောင်တွေကကျွန်တော်တို့နားမှာဝိုင်းရံနေတဲ့ခါမှာယနေ့အဲ့ဒီထဲကနေကျွန်တော်ထိုးထွက်နိုင်ဖို့ရန်ကခရစ်တော်ကိုကြည့်ဖို့ခရစ်တော်ကလည်းတဲ့နှလုံးသားကိုကြည့်နေတယ်တင့်ကိုဖိတ်ခေါ်နေတယ်ဒါကြောင့်တင်လည်းခရစ်တော်တီကိုအရောက်လှမ်းပြီးတော့ကျွန်တော်ရဲ့ဘဝတက်တာကိုပုံအပ်ပြီးတော့တက်ရှင်ကြပါစို့လို့အားပေးတိုက်တွန်းတဲ့နေကုန်းချုပ်ပါတယ်ချစ်တော်မိတ်ဆွေများအားလုံးကြိုးဝမြတ်ပြတ်ဆက်တော်ဖခင်ခင်တာမှာအကောင်းကြီးမလာများခင်ပါစေ
တယ်မြဝပိုင်းအစီအစဉ်ကိုဆက်လက်အတန်လွတ်နေပါတယ်ခင်ဗျာတောရရှင်ကလေးတို့ရေကလေးတို့ဝิญဉ်ခွန်အားတိုးပွားပြီးအသည့်အလိန်မှာဉာဏ်ပညာကြွယ်ဝဖို့တမန်ကျမ်းစာပုံမြင်အားဖြင့်ဆုံးမတုန်တင်ပုံကိုနာတော်သားဆင်ရမယ့်အချိန်ရောက်လာပါပြီ
မျော်လင့်ခြင်းမြန်မာအတန်လွတ်အစီအစဉ်ကိုမျော်လင့်ဆောင်စားနာတော်တဆင်နေကြတဲ့တူလေးတူမလေးတို့အားလုံးကျမ်းမာရှင်လန်းကြပါစေလို့ဆုမွန်ကောင်းတောင်းလိုက်ပါရယ်ကွယ်တူလေးတူမလေးတို့ရေဒီနေ့တော်လေးလက်လက်ပြောပြမယ်မှတ်သားဖွယ်ရာပုံပြင်လေးကတော့တမာကျန်းစာပုံပြင်တစ်ခုဖြစ်တဲ့ယေရှုကြွလာမယ့်နမိတ်ဆိုတဲ့ပုံပြင်လေးပေါ့ကွယ်တူလေးတူမလေးတို့ရေနမိတ်ဆိုတာလူမျိုးတိုင်းမှာရှိတယ်ကွယ်လူမျိုးတိုင်းကလည်းယုံကြည်ကြတာများတယ်ကွယ်အကြောင်းတစ်ခုခုဖြစ်ခံပြီးမှဆိုနမိတ်ကတော့ရှိတတ်စမြဲပါပဲကွယ်ဒီလိုပဲခရစ်တော်ဒုတိယအကြိမ်ကြွလာကနီးမှလည်းနမိတ်တွေအမျိုးမျိုးရှိတယ်ကွ ယေရှုခရစ်တော်ပြောခဲ့တဲ့သူကိုယ်တိုင်ဒုတိယအကြိမ်ကြွဆင်းလာမယ်လို့ပြောခဲ့တဲ့အကြောင်းဟာသူ့ရဲ့တပည့်တော်တွေကိုမရှိမလင်းဖြစ်စေခဲ့တယ်။တပည့်တော်တွေကဘယ်တော့များပါလဲ?အဲ့ဒီကိစ္စတွေဟာဘယ်တော့မှဖြစ်မှာလဲဆိုပြီးမေးကြတဲ့ကွယ်။အချိန်အတိအကျလည်းသိချင်ကြတာပေါ့။ယေရှုရှင်ကသူ့တပည့်တွေကိုအတိအကျကိုသိဖို့မလိုကြောင်းရှင်းပြခဲ့တယ်။အချိန်အတိအကျအစားတပည့်တော်တွေသိချင်တဲ့အချက်နဲ့ပတ်သက်တဲ့သတိပေးချက်တွေဂတိတော်တွေနဲ့နမိတ်လက္ခဏာတွေကိုပေးခဲ့တယ်ဒူလေးတူမလေးတို့ရေယေရှုရှင်ကပြောတယ်ဘယ်လိုပြောလဲဆိုတော့ကိုကိုကိုခရစ်တော်ဆိုပြီးပြောတဲ့လူတွေရှိလာလိမ့်မယ်အဲ့ဒီလိုလူတွေရဲ့နောက်ကိုမလိုက်နဲ့မယုံကြည်ကြနဲ့လို့တပည့်တော်တွေကိုမှားကြားထားခဲ့တယ်ကွယ်နောက်ပြီးနမိတ်တွေအနေနဲ့ကတော့ကဘာပေါ်မှာစစ်တိုက်တဲ့အကြောင်းတွေကြားရမယ်စစ်လာတိုက်မဲ့အကြောင်းတွေကိုလည်းကြားရမယ်ဒါပေမဲ့မစိုးရင်ကြားရဘူးတဲ့ကွယ်ဘာဖြစ်လို့လဲဆိုရင်အဆုံးအထိမဖြစ်သေးလို့ပဲပေါ့တူလေးတူမလေးတို့ရေယေရှုရှင်ဟာယေရုရှလင်မြို့ကြီးပျက်စီးမဲ့အကြောင်းဘယ်လိုပြောခဲ့တယ်လဲဆိုတော့ဗိမာန်တော်ကြီးဟာမဖြိုမချပဲကြောက်တစ်ခုပေါ်မှာတစ်ခုမတီးမနေရဘူးအတိတ်ဘယ်ကကြောက်တွေကြေမွတ်ပျက်စီးပြီးမြို့ကြီးရောဗိမာန်တော်ကြီးပါပျက်စီးခြင်းမလားပျက်စီးသွားမယ်ဆိုတဲ့အကြောင်းပေါ့ကွယ်။နောက်ပြီးပရောဖက်ဒံယေလဟောထားတဲ့အတိုင်းဖျက်စီးတတ်တဲ့ယွန်းရှားပွဲအရာဟာတန်ရှင်းတဲ့နေရာမှာရှိနေတာသင်တို့မြင်ရရင်ယူဒပြည်မှာရှိတဲ့လူတွေတောင်ပေါ်ကိုပြေးကြ။အိမ်မိုးပေါ်မှာရှိနေတဲ့လူတွေအိမ်ထဲကပျက်စီးယူဖို့တောင်မသွားနဲ့။လက်ထဲမှာရှိတဲ့လူတွေအိမ်မှာအဝတ်ပြန်ယူဖို့တောင်နောက်ကိုပြန်မလဲနဲ့ပြေးပါတင်တို့ပြေးရမယ့်အချိန်ဟာဆောင်းကာလမှာမကြဥပုံနဲ့မှာလဲမကြဖို့ဆူတောင်းပါကဘာဥကစပြီးမဖြစ်ဘူးတဲ့အရာနောက်လဲမဖြစ်မဲ့အရာဟာအဲ့ဒီအချိန်ကာလမှာဖြစ်လိမ့်မယ်လို့တပည့်တော်တွေကိုသတိပေးခဲ့တာပေါ့ကွယ်ယေရှုရှင်သတိပေးချက်ကိုထောက်ရှုစဉ်းစားမယ်ဆိုရင်သူတို့ရဲ့တပည့်သားမျိုးတွေဟာအဲ့ဒီအချိန်ကပြေးလွာကြရတဲ့အခါဥပုံနဲ့မဟုတ်ရင်ပိုကောင်းတဲ့အကြောင်းသူဟာဝတ်ပြုကိုးကွယ်ရာနေဖြစ်တဲ့ဥပုံနဲ့ကိုရွှေ့ပြောင်းတဲ့အကြံစီတောင်မရှိပဲယုံကြည်သူသားသမီးတွေကိုပြေးဖို့တတိပေးထားတာဖြစ်တယ်ကွတူလေးတူမလေးတို့ရေယေရှုရှင်ဟာကောင်းကင်နိုင်ငံတော်ကိုတက်ကြွသွားပြီးတဲ့နောက်နှစ်ပေါင်း40ကြာတဲ့အခါမှာယေရှုအတိတ်နှမိတ်ပေးခဲ့တဲ့အတိုင်းယေရုရှလင်မြို့ကြီးကိုရန်သူတွေတိုက်ခိုက်ဖျက်ဆီးတဲ့အတွက်မြို့ထဲမှာရှိတဲ့ဗိမာန်တော်ကြီးဟာလည်းမိရှုဖြစ်စည်းခြင်းခံခဲ့ရတဲ့ကွယ်အဲ့ဒီစစ်ပွဲမှာလူတန်းကျော်တေဆုံးပြီး6000ကျော်တုံ့ပန်းအဖြစ်ဖမ်းခံရတယ်ဆိုတာသမိုင်းကမှတ်တမ်းတင်ထားတယ်ကွယ်ဖယားရှင်ကိုယုံကြည်သူခရိယန်တွေကတော့ယေရှုရှင်ရဲ့စကားကိုသတိရပြီးအချိန်မီထွက်ပြေးတိမ်းရှောင်နိုင်ကြတဲ့ကွယ်အဲ့ဒီလူထွက်ပြေးတိမ်းရှောင်နိုင်ကြတဲ့အတွက်တယောက်မှမတေးကြဘူးတဲ့ကွယ်တူလေးတူမလေးတို့ရေယေရုရှလင်မြို့နယ်ဗိမာန်တော်ကြီးပျက်စီးခဲ့တဲ့အကြောင်းကတော့ပြည့်စုံခဲ့ပြီလေဒီလိုပဲယေရှုခရစ်တော်ဟာသူနောက်တပံကြွလာကနီးမှလည်းနမိတ်လက္ခဏာတွေပြောပြခဲ့တယ်ဒီအကြောင်းကလူတစ်မျိုးနဲ့တစ်မျိုးတနိုင်ကန်နဲ့တနိုင်ကန်ရံပဲ့ပြုတ်ကြလိမ့်မယ်အစာခေါင်းမာတာတွေကာလအလိုက်ဖြစ်ပေါ်တဲ့ရောဂါတွေမြေငလင်လှုပ်တာတွေဖြစ်ကြမယ်လူတွေဟာတပ်ဖြတ်ခြင်းငြင်းဆဲခြင်းခံကြရမယ်ယေရှုနာမကြောင့်မုန်းခံကြရမယ်လူတွေဟာဖောက်ပြန်ကြမယ်အချင်းချင်းမုန်းတီးကြလိမ့်မယ်မိစ္ဆာပရောဖက်တွေပေါ်လာပြီးလူတွေကိုလှည့်ပြားမယ်မတရားဓာရီများပြီးချစ်ချင်းမြတ်တာခေါင်းပါမယ်နောက်ပြီးပိုတည်ထားရမယ့်အချက်ကခရစ်တော်ဟိုအရာမှာရှိတယ်ခရစ်တော်ဒီအရာမှာရှိတယ်တောမှာရှိတယ်တိုက်ခမ်းမှရှိတယ်လို့ဆိုပေမဲ့မယုံကြရဘူးကွ။နေလနဲ့ကျေတို့ဟာလည်းထူးဆန်းတဲ့နမိတ်တွေဖြစ်မယ်။ရုပ်ခနဲနေဟာမိုက်သွားမယ်။လလည်းအယောင်မပေးတော့ဘူး။ကျေတွေလည်းကြွေပြီးကောင်းကင်တကူတွေတုန်လှုပ်ကြမယ်တဲ့ကွ။လူတွေဟာပျော်ပွဲရွှင်ပွဲတွေနဲ့အချင်းကုန်နေကြမယ်။ထိမ်းများစုံမဲ့မှုတွေများပြားလာမယ်။စီးပွားရေးတွေနဲ့လုံပန်းနေကြပြီးတတိမဲ့တဲ့အခြေအနေတွေရှိနေကြမဲ့တဲ့ကွယ်ဒူလေးတူမလေးတို့ရေသင်ပေါ်သဖန်းပင်လိုအပင်တွေဟာအခက်အလက်နှုတ်ပြီးအရွက်နှုတ်ထွက်လာတဲ့အခါနှွေကာလနီးပြီဆိုတာသိကြတာပေါ့ကွယ် ီလိုပဲယေရှုခရစ်တော်ကြွလာကနီးမှလည်းပြောပြခဲ့တဲ့နမိတ်တွေပြည့်စုံပြီးဆိုရင်ယေရှုခရစ်တော်ဟာဘုံတကိုအာနုဘော်ကိုဆောင်ပြီးကောင်းကင်တမန်အချံရံနဲ့ကြွဆင်းလာမှာဖြစ်တဲ့အတွက်ကြိုးဆိုးနိုင်အောင်အစဉ်သင့်ဖြစ်အောင်ပြင်ဆင်ထားကြရပါမယ်ကွယ်။ဒါကြောင့်တူလေးတူမလေးတို့အားလုံးလည်းယေရှုခရစ်တော်ဒုတိယအကြင်ကြွဆင်းလာမဲ့အတိတ်နမိတ်ကိုသိရှိပြီးတဲ့နောက်မှာယုံကြည်ခြင်းအပြည့်နဲ့စောင့်မျှော်ရင်ကြိုးဆိုနိုင်ကြပါစေလို့ဒေါ်လေးလှလှဆုတောင်းလိုက်ပါရယ်ကွယ်တူလေးတူမလေးတို့အားလုံးစံစာပုံပြင်ကန္တမှာယေရှုကြွလာမဲ့နမိတ်ဆိုတဲ့ပုံပြင်လေးကိုနားတော်တဆင်ရင်ရွှေလန်းချမ်းမြေ့ကြပါစေကွယ်
ဗုဒ္ဓရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလေရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်သင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒန်းအလုံးဟာအခမဲ့တင်ဒန်းတွေဖြစ်ပါလေဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွားချင်းမြင့်ပေးမှာဖြစ်ပါရဲ့ရှင်
။ဒေါက်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698316694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဒါ့ဒိတော့အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်တန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 126ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 986 126တို့ဆက်သွယ်မြင်းနေနိုင်ပါတယ်ရှင်
။ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင်
။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့ဒေါက်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ဂျေဇုတင်ပါတယ်ခင်ဗျာ။